စစ်ကောင်စီဘက်ကနေအာဏာထိမ်းပြီးတော့၅လကျော်ကြာတဲ့အထိဆန္ဒပြပွဲတွေပောက်ကွဲမှုတွေဇက်တိုက်ရှိနေပါတယ်။ဆန္ဒရှင်ဆန့်ကျင်လှုပ်ရှားသူတွေကိုလည်းစစ်ကောင်စီဘက်ကဆက်ပြီးတော့နှိပ်ကွပ်နေပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကပဲစစ်ကောင်စီဘက်ကဖမ်းဆီးခေါ်ဆောင်တော်ခင်ရတဲ့ပြည်မျိုးကပြည်သူတဦးနဲ့မုံရွာကပြည်သူတဦးအလောင်းမဲပြန်ရခဲ့ပါတယ်။ကချင်ပြည်နယ်ဝိုင်းမော်ဘက်မှာလည်းအိမ်တစ်တပ်ပွဲကျင်းပနေတဲ့အိမ်ကိုစစ်တပ်ကဝင်စီးလို့တင်ဆုံမှုရှိခဲ့ပြီးလူ30လောက်ဖမ်းခံခဲ့ရပါတယ်။ရန်ကုန်ကလာတဲ့တရင်မခင်ဖြူထွေးပြောပြပေးပါရှင်
။ဇူလိုင်လ2ရက်ဒီနေ့မနက်8နာရီဝန်းကျင်လောက်ကကျန်းမာရေးမြင်းဒီကုန်းကုန်းကျော်တရားပေါ်မှာဘုံပေါက်ကွဲတာဖြစ်ခဲ့ပါတယ်။ကြတာပေါ်မှာချိတ်ဆွဲထားတဲ့ဆန္ဒပြစာသားကိုရဲတွေလာဖြုတ်တဲ့အချိန်ရဲသားတွေမှပောက်ကွဲခဲ့တာလို့မင်းဒီကုန်းမှမိခိုင်သူတူကပြောပါတယ်
။ဘလိုင်းတော်သူလာဖြုတ်တယ်လေ။ကြတာပေါ်မှာချိတ်ခဲ့တော့ကြောင့်လာဖြုတ်တာချုပ်တော့အဲရဲသားရောက်လာတဲ့အချိန်မှာအဲ့ဆိုင်နဲ့ကွက်တီနီးပါးလောက်ကိုပောက်သွားတယ်လေးစားပါဗျ။ဒီကောင်လို့လည်းမရှိပါဘူးဗျ။7နာရီ10မိနစ်လောက်ပဲဖြစ်တော့ဆိုတော့သူတို့ပိတ်ထားတာ9နာရီခွဲလောက်ထိကိုပိုင်းကုန်းရစားဖို့လုံးဝကာရီပြီးချက်ဘူးနော်အဲ့လိုအနေစားပြီးကိုပိတ်ဆက်ကြတောင်းဟာဒီကိုထွက်သွားတဲ့လူတွေကသူလုံးဝဆိုရုံသားရုံတက်သူတွေတောင်းမှကျုပ်ဝိတ်ဒီပိုင်းစစ်တဲ့အနေစားမျိုးအလောက်ထူကိုစစ်တယ်ကြ
ဒီဖြစ်စဉ်နဲ့ပတ်သက်ပြီးကုန်းရဘော်ကချိတ်ဆွဲထားတဲ့ဆန္ဒပြအဝတ်စားကိုဖြုတ်သိရဲကင်းနဲ့ရင်နောက်ဖုံးအတွင်ထဲတဲ့အချိန်မှာလက်လုံမိုင်းပောက်ကွဲခဲ့ပြီးကားနောက်ဖုံးအနေနဲ့ပျက်စီးသွားတယ်လို့ပြောပါတယ်ဒီမိုင်းခွဲခဲ့တဲ့တရခံကိုဖမ်းဆီးရမိနိုင်ဖို့အတွက်စူးစမ်းနေတယ်လို့စစ်ကောင်စီဘက်ကတော့တုံ့ပြန်ပြောဆိုထားပါတယ်မနေ့ကလည်းမြေကြီးကုန်းကုန်းကျော်တကားအောက်ကရင်းနှီးရဲ့ကင်းရုံမှာအင်အားပြင်းပောက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးလမ်းသွားလမ်းလာအမျိုးသမီးတယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။မနေ့ကနေ့လယ်ပိုင်းတုန်းကလည်းမုံရွာမြို့စက်မှုဆောင်ရပ်ကွက်မှာပောက်ကွဲမှုဖြစ်ခဲ့ပြီးတဦးသေဆုံးခဲ့ပါတယ်။ပောက်ကွဲမှုဖြစ်ဖြစ်ပြီးချင်းမှာစစ်ကောင်စီတပ်တွေရောက်လာပြီးလူငယ်နှစ်ဦးဖမ်းဆီးခံခဲ့ရပါတယ်။ညနေပိုင်းမှာတော့ဖမ်းဆီးတဲ့လူငယ်နှစ်ဦးကတဦးရဲ့အလောင်းကိုလာထုတ်ဖို့မိသားစုထံကိုဆက်သွယ်လာတယ်လို့မုံရွာပင်မတပိတ်စစ်ကြောင်းကကိုတန်းကျော်ဦးကပြောပါတယ်။
အမေရသူတို့ပါပေါ့နော်ဒီမင်းဟိုနှစ်နိုင်သုံးနိုင်လောက်မှဖြစ်တာပေါ့အဲ့ဒီစမှုစုံနဲ့မှဖြစ်တာလေပြီးပြီးတော့သူတို့ဖန်ခေါ်သွားတာနှစ်ယောက်ဖန်ခေါ်သွားတယ်နှစ်ယောက်ဖန်ခေါ်သွားပြီးတော့စေတော်အိမ်မှာကအဲ့ဒီတရားဝတ်တည်သွားသူမနေ့အဲ့ဒီဟိုအမ်ညနေပိုင်းလောက်ပါပေါ့နော်ဘုံပေါက်ကညနေပိုင်းလောက်မှဖန်သွားတယ်အဲ့ဒီချက်ချင်းပဲတိတ်မကြောက်နိုင်ဘူးလောက်နေသူတို့အိမ်ကိုဖုန်းဆက်တယ်ပေါ့အလောင်းဒီဘွဲကအလောင်းလာထုတ်ပါသေးတယ်သူဖုန်းဆက်တယ်ဒါနဲ့အလောင်းကတော့ဒီဘွဲကိုဖြင်းပြီးတော့ရောက်မလာဘူးပေါ့နော်
စစ်ကောင်စီတပ်တွေဖမ်းဆီးသွားတဲ့နောက်တဦးကိုလည်းစစ်ကြောရေးမှစစ်ဆေးနေစေဆိုတာသာသိရပြီးဘယ်လိုအခြေအနေရှိတယ်လဲဆိုတာမသိရဘူးလို့ပြောပါရယ်။မုံရွာမှာစစ်ကောင်စီတပ်တွေကလုံခြုံရေးအင်အားကိုနှစ်ဆလောက်တုံးပြစ်ထားတဲ့ကြားကနေမရရအောင်ဆက်အနာရှင်စံကြည်ရေးဆန္ဒပြစစ်ကြောင်းတွေကလည်းချီတက်နေကြဆဲဖြစ်ပါရယ်။ဒီကနေ့ဆန္ဒပြစစ်ကြောင်းမှာကြုံရတဲ့အခြေအနေတွေကိုမုံရွာပင်မတပိတ်စစ်ကြောင်းကကိုတန်းကျော်ဦးကအခုလိုပြောပြပါရယ်
။ဆန္ဒပြဝေးရရတော့ဟိုတဖြည်းဖြည်းနဲ့ပို့ပြီးတော့ချက်လာတယ်ပေါ့နော်။ဒီနေ့ကိုလည်းကျွန်တော်တို့အခက်ခဲကြတဲ့နေ့လို့ရတယ်ပေါ့ဒီနေ့မှာတော့ကျွန်တော်တို့ဟိုဘက်ကလည်းအပြင်းထန်ပြီးနေတယ်ကျွန်တော်တို့ဘက်ကလည်းအာဏာရှင်ကိုအပြင်းထန်စတင်တန့်ကွက်ကြအောင်ကျွန်တော်ဒီမျိုးလုပ်တွေချုပ်ပြီးတဲ့ခါမှာဒီဟိုတန်ပြန်အာဏာပြန်ဆန်တာပေါ့ဗျာအဲ့လိုမျိုးပုံစံမျိုးကိုကျွန်တော်တို့ပြန်လုပ်တယ်ပေါ့တာစီလမ်းပေါ့နော်တာစီလမ်းမှာတာစီလမ်းရဲ့တာစီဈေးပေါ့ဒီလူစီကားရဲ့တာစီဈေးမှာကျွန်တော်တို့ဖြည့်ချင်းတပိတ်ရောက်ကြတပိတ်ကျွန်တော်တို့လုပ်တယ်အောင်စီကောင်ကျတော့အဲ့ဒီလမ်းပေါ်မှာတော့ကျွန်တော်တို့အငြင်းနဲ့တွားလာပြီးတော့ကျေကျေများရှိတယ်ပေါ့သူတို့ကကျွန်တော်တို့တပိတ်တပြောင်းနေဖြူဖို့တက်ကိုအမြဲတမ်းဒီပိုင်းတိုင်းနဲ့ပုံမှန်ပတ်တယ်ပြီးတော့ဒီအယောဘုတ်တွေလွတ်ထားတယ်ပေါ့နော်အဲဒါနဲ့ကျွန်တော်ဒီနေ့စစ်ကြောင်းတော့မှဟိုတကြံပြီးကနေမှအယောဘုတ်တွေဖုံးဆက်လိုက်လို့မျိုးကျွန်တော်တို့ဟိုလူစုခွဲလိုက်ရအမြင်နဲ့လူစုခွဲလိုက်ရတာမျိုးရှိတယ်အစ်ကတော့သူတို့ကကျွန်တော်စစ်ကြောင်းမျိုးဖြူဖို့အတွက်ပတ်ကင်းကတော့အမြဲတမ်းအရင်ကတည်းပို့ပြီးတော့လုံငယ်နှစ်ဆတိုးပြီးတက်တာရှိတယ်ပြီးတော့အယောဘုတ်တွေပေါ့နော်တိုးတွေလည်းအမြဲတမ်းလူအရင်ကတည်းပို့ပြီးချတာတာမျိုးရှိတယ်ပေါ့ဒီကြားထဲနဲ့ကျွန်တော်လောရတာအနေရောအများများလေးပါ
မန္တလေးလက်ပတောင်ကလေးတာမခံရင်းမပင်မော်မြိုင်စတဲ့ဒေသတွေမှာလည်းလမ်းလျှောက်တပိတ်စံကဲတပိတ်ပုံစံမျိုးစုံနဲ့ဆက်နာရှင်စန့်ကြည့်ရင်လူလူလှုပ်ရှားဆန္ဒပြမှုတွေဆက်ရှိနေပါတယ်ပဲခူးတိုင်းပြည်မျိုးဖိုးခေါင်ကြီးရွာကအသက်34နှစ်အရွယ်ဦးစိုးမင်းဆိုသူကတော့မြရွာစာတင်ကျောင်းတကားဖျက်ဆီးမှုနဲ့ဆွဆွဲခံရပြီးစစ်ကောင်စီတပ်တွေကဇွန်လ29ရက်နေ့ည7နာရီမှာဖမ်းဆီးသွားပါတယ်ဖမ်းဆီးခံရပြီးတဲ့နောက်မိသားစုဝင်တွေနှိစက်ရာကိုလိုက်လံစုံစမ်းနေပေမဲ့ဘယ်ကိုဖမ်းဆီးသွားမြန်အတိအကျမသိရသေးပါဘူး။ဒါပေမဲ့ဖမ်းဆီးခံရပြီးတော့3ရက်မြောက်နေ့ဖြစ်တဲ့ဇူလိုင်လ1ရက်မနေ့ကတော့အလောင်းပဲပြင်ရတယ်လို့ဆွေမျိုးတော်သူတူကဒီလေးကိုပြောပါတယ်။ဇူလိုင်လ1ရက်နေ့မှာအရက်ဝတ်နဲ့စစ်သား2ယောက်ကအိမ်ကိုရောက်လာပြီးဦးစိုးမင်းဟာဇွန်လ30ရက်နေ့အချင်းသားတွေလွတ်တဲ့ဆင်းထဲမှာပါပေမဲ့လို့အဲ့ဒီနေ့ည2နာရီလောက်မှာတက်ပြီးတော့တေဆုံးသွားပြီးလက်ရှိမှာပြည်မျိုးစေးရုံရင်ခွဲရုံကိုပို့ဆောင်ထားလို့အလောင်းထုတ်ဖို့ပြောလာတာလို့ဆွေမျိုးတော်ဆက်တဲ့သူကပြောပြပါတယ်။ဦးစိုးမင်းဟာအဖမ်းမခံရခင်မှာစမ်းမကြီးကောင်းမှုပြီးတန်လုပ်ငန်းလုပ်ကြနေသူတူဦးဖြစ်ပြီးသူ့ရဲ့အလောင်းအိမ်ပြန်ရောက်လာချိန်စစ်ဆေးကြည့်တဲ့အခါက ဒီနေ့ကျွန်တော်တို့ပြောပြမယ့်အကြောင်းကတော့ဒီနေ့ကျွန်တော်တို့ပြောပြမယ့်အကြောင်းကတော့ဒီနေ့ကျွန်တော်တို့ပြောပြမယ့်အကြောင်းကတော့ဒီနေ့ကျွန်တော်တို့ပြောပြမယ့်အကြောင်းကတော့ဒီနေ့ကျွန်တော်တို့ပြောပြမယ့်အကြောင်းကတော့ဒီနေ့ကျွန်တော်တို့ပြောပြမယ့်အကြောင်းကတော့ဒီနေ့ကျွန်တော်တို့ပြောပြမယ့်အကြောင်းကတော့ဒီနေ့ကျွန်တော်တို့ပြောပြမယ့်အကြောင်းကတော့ဒီနေ့ကျွန်တော်တို့ပြောပြမယ့်အကြောင်းကတော့ ဲ့ဦးအိမ်ကောင်းစောအောင်ရဲ့နေအိမ်ကိုစူလိုင်ကတရက်မနေ့ကမနေ့ဆော့ဆော့ပိုင်းမှာပဲစစ်ကောင်စီတပ်တွေကအင်အားအပြည့်နဲ့ဝင်ရောက်စီးနှင်းပစ်ခတ်လို့တဦးတိတ်ဆုံးပြီးလူ30လောက်ဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒေသခံတို့ကပြောပါရယ်။ဝင်ရောက်စီးနှင်းပစ်ခတ်ခံရမှုနဲ့ပတ်သက်ပြီးမိုင်းနာချေးရွာဒေသခံတို့ကအခုလိုပြောပါရယ်
။မနေ့ကကျမတို့ကတမတ်တန်ကြားမှာပဲကျမတို့ကလက်နိုးတာပေါ့။လက်နိုးဆိုတော့အခုလိုဒီနေ့တိုက်ပွဲဖြစ်ပြန်ပြီဖြစ်တယ်ဆိုရင်မှနောက်ကျတော့ကျမတို့ဈေးထွက်လာတဲ့အခါကျတော့အဲ့လိုဒီ interpret မှာဝင်ကြည့်တာပါဗျာပေါ့နော်။လူအယောက်30နဲ့ကျော်30လောက်ဖမ်းဆီးသွားတယ်ကအဲ့အလောက်ပဲကျမတို့ကြားရတယ်တော့အိုအင်တာပရိုက်ဆိုတော့တော့မိအိုဘာလဲအေးသေးပေါ့နော်ဆင်းနူးတားချင်းနေလဲအများကြီးလာကြရင်ပြောတယ်အဲ့ဒါတယောက်သူဦးတယောက်ပဲဖြစ်မှာပေါ့နော်အဲ့ဒါဒူသေးသေးဆိုတော့အတိအကျလည်းကျွန်တော်တို့လည်းမသိရသေးဘူ
းအဲ့ဒီအင်တာပွဲကိုဘာကြောင့်ဝင်စင်းင်းတက်ခတ်ခဲ့တယ်ဆိုတာအတိအကျမသိရသေးဘူးလို့ပြောပါတယ်အဲ့ဒီမိသားစုဝင်အားလုံးကိုလည်းဖမ်းဆီးထားပြီးတော့ပိတ်ထားတာတွေ့ရတယ်လို့အဲ့ဒီဒေသခံကပြောပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလတရက်ကစပြီးဇူလိုင်လတရက်နေ့အထိစစ်ကောင်စီတပ်ဖွဲ့တွေရဲ့လက်ချက်ကြောင့်ကလင်းငယ်တွေအပါအဝင်တိုက်ဆုံရသူစုစုပေါင်း885ယောက်ရှိနေပြီလို့နိုင်ငံရေးကြေညာများကူညီဆောင်ရှောက်ရေးအသင်း AAPP ကသတင်းထုတ်ပြန်ထားပါတယ်။ AAPP ရဲ့ထုတ်ပြန်ချက်တွေဟာချက်ကားလုံးနဲ့လို့စစ်ကောင်စီဘက်ကတော့တုံ့ပြန်ထားပါတယ်ရှင်။